ာနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့ဒနိတာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့
War News Day ဂီတာပွဲတော်ကို Juice Application မှာတဆင့်တိုက်ရိုက်ထုတ်လွှင့်တင်ဆက်သွားမယ်ဆိုတဲ့သတင်း၊လုံခြုံရေးအသားပေးလှုပ်ဆောင်ချက်တွေကို Dropout ဖြန့်ချိမယ်ဆိုတဲ့သတင်း၊မြမအမျိုးသမီးပကြီပညာရှင်များရဲ့ပကြီကားများကိုအမျိုးသားပြားလိုက်ရန်ကုန် website တွင်ဝင်ရောက်ကြည့်ရှုနိုင်မယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ထမားဆုံးသတင်းတစ်ပုဒ်အနေနဲ့ War News Day ဂီတာပွဲတော်ကို Juice Application မှာတဆင့်တိုက်ရိုက်ထုတ်လွှင့်တင်ဆက်သွားမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Juice Application မှာနှစ်စဉ်ကျင်းပလျက်ရှိတဲ့ Juice War Music Day 2020ဂီတာပွဲတော်ကိုဒုတိယအကြိမ်အဖြစ်ကျင်းပမှာဖြစ်ပြီးတော့ Social Distancing စီမံစည်းကမ်းများအတိုင်းလိုက်နာက COVID-19 ရန်ပုံငွေပွဲအဖြစ် online ကနေတဆင့်ကျင်းပမယ်လို့သိရပါတယ်။ The Sound of Happiness လို့အမည်ပေးထားတဲ့အဆိုပါဂီတာပွဲတော်ကိုဇွန်လ21ရက်တနင်္ဂနွေနေ့နေ့လယ်တနာရီကနေစတင်ကကျင်းပသွားမှာဖြစ်ပြီးတော့ Juice Application မှာတဆင့် live ထုတ်လွှင့်သွားမှာဖြစ်တယ်လို့လည်းသိရပါတယ်။ပရိသတ်များမှာမိမိသဘောကျနှစ်သက်တဲ့အမှုပညာရှင်တွေကို Juice Application ရှိ coin တွေလက်ဆောင်အနေနဲ့ပေးပို့ခြင်းဖြင့်ပါဝင်လှူဒါန်းနိုင်မှာဖြစ်ပြီးတော့ coin လက်ဆောင်တစ်ခုလျှင်မြန်မာကျပ်ငွေ20ကျပ်ကျတင်မယ်လို့လည်းသိရပါတယ်။ campaign မှာရရှိတဲ့ coin စုစုပေါင်းလက်ဆောင်ငွေကြေးများအလုံးကို UNICEF တို့လှူဒါန်းသွားမယ်လို့လည်းသိရပါတယ်။ The Sounds of Happiness ဂီတာပွဲတော်မှာနိုင်ငံကျော်ဆိုတော်တွေဖြစ်တဲ့ဝေလာ၊ဘစ်ဘတ်၊ဖြူဖြူကျော်သိန်း၊ရွှေထူး၊အင်ချစ်၊ဖြိုးပြည့်စုံ၊မေနဲ့ချမ်းမြင့်မောင်ချို့တို့ကပါဝင်ဖြော်ပြသွားမှာဖြစ်ပြီးတော့နိုင်ငံတကာမှအဆိုတော်တွေလည်းပါဝင်မှာပဲဖြစ်ပါတယ်။ Pop, R&B, Hip Hop နဲ့ Rock စတဲ့ Keyboard တိကီတာမျိုးစားများစွာနဲ့ဖြော်ပြသွားမှာဖြစ်ပြီးတော့ Realme မှလည်းရန်ပုံငွေပွဲတော်အတွက်ပါဝင်ကူညီလှူဒါန်းသွားမယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံနဲ့နိုင်ငံတကာမှအမှုပညာရှင်များအပြင်ကမ္ဘာ DJ အဆင့်14ရှိနာမည်ကျော် DJ R3 Half ကလည်းအထူးအစီအစဉ်တစ်ခုအနေနဲ့ဖြော်ပြသွားမယ်လို့လည်းသိရပါတယ်
။ဆက်လက်ပြီးလုံခြုံရေးအသားပေးလှုပ်ဆောင်ချက်တွေကို Dropout ဖြန့်ချိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Dropout ဟာလုံခြုံရေးအတွက်အရေးပါတဲ့ feature သစ်တွေကိုရေးဆက်လိုက်ပါတယ်။အဲဒီ feature တွေထဲက password ကိုထိမ့်သိမ့်ပေးမဲ့လှုပ်ဆောင်ချက်နဲ့ငွေစည်းလိုမျိုးအရေးကြီးစာရွက်စာတမ်းတွေတင်ထားနိုင်တဲ့ verb ကိုလည်းဖြန့်ချိလိုက်ပါတယ်။ Dropout password လို့ခေါ်တဲ့ password manager ကတော့ Dropout account သုံးစွဲရင် one password နဲ့ last pass လိုမျိုး password ကိုစီမံပေးပါမယ်။ Dropout ဟာမနစ်က verb ဆိုတဲ့ password manager company ကိုဝယ်ယူလိုက်ပြီးတဲ့နောက်မှာအခုလှုပ်ဆောင်ချက်ထွက်လာတာပဲဖြစ်ပါတယ်။ Dropout အတွက်သုံးစွဲမှုအများဆုံးလှုပ်ဆောင်ချက်တစ်ခုဖြစ်တာကြောင့် password manager ကိုထည့်သွင်းလိုက်တယ်လို့ Dropout ထုတ်ပုံအကြည့်အကဲဖြစ်သူကပြောခဲ့ပါတယ်။လူတွေက Dropout မှာ password တွေကိုသိမ်းဆည်းထားကြတယ်လို့ password manager နဲ့လည်း sync လုပ်ပြီးတော့သုံးကြတယ်လို့ပြောခဲ့ပါတယ်။ Dropout ဟာ Dropout verb ကိုလည်းဖြန့်ချိလိုက်ပါတယ်။ Dropout account ထဲမှာအရေးပါတဲ့စာရွက်စာတမ်းတွေသိမ်းဆည်းထားနိုင်ပါတယ်။ Dropout verb အတွက်ကနန်း6လုံးပါတဲ့ pin ကိုအသုံးပြုပြီးတော့ file တွေကိုလုံခြုံအောင်သိမ်းဆည်းပေးပါတယ်။အရေးပေါ်ကာလအတွင်း Dropout verb ကိုသုံးနိုင်အောင်လည်းပြုလုပ်နိုင်တယ်လို့ company ကထုတ်ပြန်လိုက်ပါတယ်။ Mac ဒါမှမဟုတ် computer ပေါ်မှာ folder တွေကို Dropout စီအလိုလျောက် backup လုပ်နိုင်တဲ့ဝန်ဆောင်မှုသစ်လည်းမိတ်ဆက်ထားပါတယ်။သုံးစွဲသူကိုယ်တိုင်ဘယ်လို folder ကိုသိမ်းဆည်းမလဲဆိုတာရွေးချယ်ပေးနိုင်တယ်လို့ထုတ်ပုံအကြည့်ကဲဖြစ်သူက The Fish ကိုပြောခဲ့ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မြန်မာအမျိုးသမီးပကြီပညာရှင်များရဲ့ပကြီကားတွေကိုအမျိုးသားပြည်နယ်ရန်ကုန် website မှာဝင်ရောက်ကြည့်ရှုနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာအမျိုးသမီးပကြီပညာရှင်တွေရဲ့ပကြီကားတွေကို online app Exhibition အဖြစ်မြို့သားပြားရိုက်ရန်ကုန် website မှာဝင်ရောက်ကြည့်ရှုနိုင်မှာပဲဖြစ်ပါတယ်။အဆိုပါ Exhibition ကိုဇွန်လ16ရက်မှာကြာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့25နှစ်မြောက်ဝန်းကျင်ကိုပုံဖြစ်တော်အပြင်ပြုလုပ်ခြင်းဖြစ်ပါတယ်။မြန်မာအမျိုးသမီးပကြီပညာရှင်85ဦးရဲ့ပကြီကား85ကားကို online app Exhibition အဖြစ်မြို့သားပြားရိုက်ရန်ကုန်ရဲ့ website ဖြစ်တဲ့ www.nationalmuseummyanmar.gov.mn မှာဇွန်လ16ရက်ကနေစတင်ကဝင်ရောက်ကြည့်ရှုနိုင်မှာပဲဖြစ်ပါတယ်
။အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားသာဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝင်းမို့ပါ။